မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလူညုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူရာနဲ့ချေရှိနေပြီးဒီထဲမှာဖမ်းဆီးထားဆင်တည်ဆုံးမှုတွေရှိနေတဲ့အကြောင်းလဲကုလသမဂ္ဂကပြောပါတယ်။လူညုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးသူလက်နက်မဲ့အရသာ883အောက်တမနဲ့ရှိမယ်လို့ခန့်မှန်းထားပြီးဒီထဲကအနည်းဆုံး40လောက်ဟာဖမ်းဆီးထားဆင်တည်ဆုံးတာလို့လဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကပြောတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရစ်ကအင်္ဂါနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတည်ဆုံးသူကလေး60လောက်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်။စေယုံနေနဲ့ကျမ်းမာရေးဝန်ထမ်းတွေပေါ်တိုက်ခိုက်မှုပေါင်း59ချိန်ထက်မနည်းရှိပြီးစာတင်ကြောင်းတွေကြောင်းဆရာဆရာမတွေတိုက်ခိုက်ခံရမှုအနည်းဆုံး163ချိန်ရှိကြောင်းလည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။လူခွင့်ချုပ်ဖောက်မှုတွေနဲ့ထိခိုက်ဒေဆေးတဲ့အထိအင်အားသုံးနှင်းနှင်းမှုတွေပေါ်မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကအပြင်းထန်ရှုတ်ချတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်ရနာတိန်းနာငါးလနီးပါးရှိလာတဲ့ညမှာပဲစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံတိုက်ခိုက်မှုတွေနဲ့အတူတိုက်ခိုက်တိုက်ဆုံမှုတွေတင်လဲဆက်လက်ထွက်ပေါ်နေတာပါ။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့ကြီးစံစစ်တွေအပါအဝင်အင်အားအလွန်ကျွံသုံးနှင်းနှင်းမှုတွေချက်ချင်းရပ်ဖို့နဲ့အရသာတွေပေါ်လက်နက်ကြီးတွေနဲ့ပါအသုံးပြုတက်ခိုက်တဲ့တရင်တွေနဲ့ပတ်သက်လို့စိုးရိမ်နေကြောင်းလဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကူးကပ်ပြီးပြောဆိုသွားပါတယ်။